မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအစိုးရအနေနဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေကိုအခုနိုဝင်ဘာလလယ်မှာသူတို့ရဲ့နေရရင်ကိုပြန်လည်ပို့ဆောင်မယ့်အစီအစဉ်ကိုချက်ချင်းရဆိုင်တင်တယ်လို့လူခွင့်ဆောင်ကြည့်အဖွဲ့ HRW ကဒီကနေ့မှပြောကြားလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကတချို့ကိုမြန်မာနိုင်ငံကိုပြန်ပို့ဖို့အောက်တိုဘာ30ရက်နေ့ကကြေညာခဲ့တာဖြစ်ပြီးတော့အခုလိုအမြန်လုံဆောင်ခဲ့တဲ့အစီအစဉ်ကဒုက္ခသည်တွေအတွက်လည်းအနည်းငယ်ရှိနိုင်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်။မြန်မာစိုးရဘက်ကဒုက္ခသည်တွေပြန်လာဖို့ပြောနေပေမဲ့လည်းအဲ့လိုပြန်တဲ့အခါမှာသူတို့အရင်ကကြုံခဲ့ရတဲ့အကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့ပတ်သက်တဲ့စိုးရိမ်မှုတွေပြပြောက်သွားအောင်မြန်မာနိုင်ငံဘက်ကလှုပ်ဆောင်ပေးထားတာမရှိဘူးလို့လည်း HRW အဖွဲ့ရဲ့ဒုက္ခသည်အခွင့်အရေးဆိုင်ရာညွှန်ကြားရေးမှူး Bill Frelick ကပြောပါတယ်။တကယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့အခုလိုဒုက္ခသည်တွေနေရရင်းကိုပြန်ပို့မယ်ကိစ္စကိုကုလသမဂ္ဂမပါဘဲနဲ့ဆက်ပြီးတော့လှုပ်ဆောင်နေမယ်ဆိုရင်ဝင်ကြရေးကိုလက်ခံပေးထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံအပေါ်မှာထားရှိတဲ့နိုင်ငံတကာရဲ့အမြင်တွေလည်းပြောင်းသွားနိုင်တယ်ဆိုပြီးတော့သူကဆက်ပြောပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဟာပြီးခဲ့တဲ့အောက်တိုဘာ30ရက်နဲ့31ရက်နေ့တွေမှာတွေ့ဆုံခဲ့ကြတာဖြစ်ပြီးဒုက္ခသည်တွေအခုလအတွင်းပြောင်းမဲ့အစီအစဉ်နဲ့ပတ်သက်ပြီးကြေညာခဲ့တာပါ။နိုင်ငံကိုယ်စားလှယ်တွေကတော့ဒုက္ခသည်တွေပြောင်းဖို့အတွက်သူတို့မှာအလုံးကိုခိုင်မာတဲ့အစီအစဉ်တရက်ရှိတယ်ဆိုပြီးတော့အဲ့ဒီတွေ့ဆုံမှုအတွင်းမှာကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။